အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာကိုဗစ် -19 ကူးစက်ခံထားရကြောင်းဒါပေမဲ့လည်းရောဂါသိပ်ပြီးမပြင်းထန်ကြောင်းအမေရိကန်သမ္မတအင်ဖျူရောကကြားသာပြည်နေမှာကြေညာပါတယ်ကိုဗစ်ကာကွယ်ဆေးအပြည့်အဝထိုးထားပြီးနောက်ထပ်အဖြစ်ကာကွယ်ဆေးနှစ်ချိန်ထိုးထားပြီးသားဖြစ်တဲ့အသက်89နှစ်အရွယ်သမ္မတဘိုက်တန်ဟာကုသဆေးဖက်စ်လိုဗစ်ဆေးကိုစတင်တောက်သုံးနေပြီးသမ္မတရုံးခန်းကိုမသုံးမဲ့အင်ဖျူရောနေအင်္ဂါနေအလုံးလုံးနေကြောင်းအင်ဖျူရောပြန်ချရေးတာဝန်ခံကယ်ရင်ရှွန်ဖီယာကကြေညာချက်မှာပြောဆိုထားပါတယ်သူနေထိုင်ကောင်းကြောင်သမ္မတဘိုက်တန်က Twitter လူမှုကွန်ရက်မှာရေးသားထားပြီးသူ့အတွက်စိုးရိမ်ချသူတွေကိုကျေးဇူးတင်ကြောင်သူအလုပ်ဆက်လုပ်နေကြောင်လည်းရေးသားထားပြီးပက်ဆယ်ဗီးနီးယားလွှတ်တော်မှန်တဦးနဲ့ Sacramento မြို့တော်ဝင်းတို့ကိုတော့ကြာသာပြင်းနေအစီအစဉ်ဖျက်ခဲ့ရတဲ့အတွက်စိတ်မကောင်းကြောင်ပြောဆိုထားပါတယ်သမ္မတဘိုက်တန်ကသူ့ရောဂါဒဏ်သိပ်မပြင်းထန်ဘူးဆိုတာကိုအမေရိကန်တွေကိုပြတ်တာတဲ့အနေနဲ့အင်ဂျီရောလေးသားဆောင်မှာရက်နေတဲ့ဗီဒီယိုကိုလည်းအင်ဂျီရောကနောက်ပိုင်းမှာထုတ်ပြန်ခဲ့ပါတယ်ရောဂါကူးဆက်ထင်းချုပ်ရေးဌာန CDC ထုတ်တဲ့ညွှန်ကြားချက်တွေနဲ့အညီသမ္မတဘိုက်ဒန်အနေနဲ့အင်ဂျီရောမှာတီးခြားခွင့်နေထိုင်ရမှာဖြစ်ပြီးအဲ့ဒီကာလအတွင်းသူ့တာဝန်တွေကိုဆက်လက်ထမ်းဆောင်မှာဖြစ်ကြောင်းလည်းအင်ဂျီရောပြန်ကြားရေးတာဝန်ခံကပြောဆိုထားပါတယ်သမ္မတကရောဂျေးဘိုက်ဒန်ကတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုမတွေ့ရကြောင်းလည်းအင်ဂျီရောကပြောဆိုထားပါတယ်ရှင်